ါကစ္စတန်နဲ့အာဖဂန်နစ္စတန်ကြားလုံခြုံရေးချမ်းသာရေးကာယံနေတာကြောင့်ဖြစ်လာရတဲ့မကြည်လင်မှုတချို့ကိုဖြေရှင်းနိုင်ရေးတန်တမာရေးလမ်းကြောင်းကနေတာလီဘန်အုပ်ချုပ်သူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်ဆိုပါကစ္စတန်ကတင်းနယ်လာနေမှာပြောပါတယ်ကီလိုမီတာ2600မိုင်1600ကျော်လောက်ရှိတဲ့အာဖဂန်နစ္စတန်နဲ့နယ်စပ်မှာပါကစ္စတန်ဘက်ကချမ်းသာရေးကာရာကိုဆက်လုပ်မှာဖြစ်ပြီးပါကစ္စတန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ပိုက်ဖြတ်ထားတယ်လို့အစ္စလာမဘက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကာရီရှိကပြောပါတယ်ပါကစ္စတန်ဘက်ကချမ်းသာရေးတိစောက်မှုကိုတာလီဘန်နေသားဆောင်တပ်ဖွဲ့တွေဘက်ကလက်တလောတမ်းမြစ်ဖို့ကြိုးပမ်းတာမှာပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်ချန်စီယိုတချို့ကိုအာဖဂန်ဘက်ကဖျက်ဆီးလိုက်တဲ့သတင်းပတ်ကုန်ပိုင်းလောက်မှာနှစ်ဖက်မကြေလည်မှုဖြစ်ခဲ့တဲ့အနေအထားရှိပါတယ်။ပါကစ္စတန်နိုင်ငံသားဝန်ကြီးကာရီရှိကတော့အာဖဂန်ဟာယဉ်မြင့်တဲ့အင်ဂျင်ချင်းဖြစ်ကြောင်းမကြေမလည်ဖြစ်လာတာတွေပေါ်လာရတာနဲ့အတူပဲသူတို့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတန်တမာရေးလမ်းကြောင်းတွေကနေတဖြင့်ဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒူရန်လိုင်းနေသားမြေတစ်လျှောက်မှာပါကစ္စတန်ဘက်ကတန်ဆူချိုးတွေကာယံခွင့်မရှိသောနဲ့နေဆာမီးရဲ့တစ်ဖက်တစ်ချက်ကမျိုးနွယ်စုတွေကိုခွဲခြားခွင့်လည်းမရှိဘူးလို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတင်းင်းကနေနေမှပြောဆိုပြီးပါကစ္စတန်ဘက်ကချမ်းစီယိုကာယံနဲ့အစီအစဉ်ကိုဝေဖန်ပါတယ်ဗြိတိန်ကိုလိုနီခေတ်1893ခုနှစ်ကသဘောတူညီချက်နဲ့ရရှိခဲ့တဲ့ဒါဒူရန်လိုင်းနေမြေပိုက်ချမှုကိုအာဖဂန်အစိုးရအစစ်အစစ်အငင်းပွားနေတာဖြစ်ပါလေရှင်